အမေရိကန်နဲ့တရုတ်တို့တောက်ကြနေကတီးခြားစီကြီးညာလိုက်တဲ့ကိုယ်တော်ရေးဆိုင်ရာသဘောတူညီချက်ဟာအမေရိကန်နိုင်ငံသမားတွေအတွက်တကယ်ကြီးမားတဲ့အကျိုးကျေးဇူးရစေပြီးပိုကြီးတဲ့လက်ထွန်ဆက်တွေကိုလိုက်ရှာဝယ်ကြရမယ်လို့တော့မှသမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ဒီလိုနဲ့သဘောတူညီချက်ဟာတိတ်ကိုကောင်းလို့တဲ့သဘောတူညီချက်တစ်ခုဖြစ်တယ်လို့သမ္မတထရမ့်ကသူ့ရုံးခန်းမှာသတင်းတောက်တွေကိုပြောပါတယ်။ကိုယ်တော်ရေးဆိုင်ရာသဘောတူညီချက်ပထမအဆင့်မှာပါမဲ့စာသားတွေနဲ့တစ်ဖက်နဲ့တစ်ဖက်ကုန်သွယ်ခွင့်တွေနောက်ထပ်ချမှတ်တာမလုပ်ဖို့သဘောတူလိုက်ကြပြီလို့နိုင်ငံတော်ဝန်ရှိသူတွေကအသီးသီးကြေညာပါတယ်။ဘောဒူညီချက်ရအမေရိကန်ရဲ့စိုက်ပျိုးရေးစွန့်အင်နဲ့စီးပွားကဏ္ဍထုတ်ကုန်တွေကိုတရုတ်ကပိုဝယ်မှာဖြစ်တယ်လို့တရုတ်တော်ဝန်ရှိသူတွေကပြောပါတယ်။စိုက်ပျိုးရေးကဏ္ဍထုတ်ကုန်တွေတင်ပို့တာကပဲသိမ့်မကြခင်မှာစုစုပေါင်းဒေါ်လာဘီလီယံ50အထိရှိမယ်လို့သမ္မတထရမ့်ကပြောပါတယ်။ဒီသဘောတူညီချက်ကိုအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လိုက်ဒီဇာနဲ့တရုတ်ဒုတိယဝန်ကြီးချုပ်လူဟီတို့ဇန်နဝါရီလပထမပတ်တွင်ဝါရှင်တန်မြို့တော်မှာလက်မှတ်ရေးထိုးဖို့ခန့်မှန်းထားတယ်လို့အမေရိကန်တော်ဝန်ရှိသူတွေကပြောပါတယ်။